ခဲ့တဲ့ဩဂုတ်လအစောပိုင်းကယူရှာနိုင်ငံရဲ့ဝင်ကြီးနေပြည်တော်ကိုရောက်ရှိလာတဲ့အခါမှာယူရှာနဲ့မြန်မာဟာရာတက်ပံမိတ်ဆွေနဲ့ရာတက်ပံမဟာမိတ်ဖြစ်တယ်လို့တက်ချုပ်မင်းအောင်လှိုင်ကပြောပါတယ်ယူရှာနိုင်ငံရဲ့ဝင်ကြီးကလည်းစစ်ကောင်စီရဲ့လွတ်ရပ်တွေကိုထောက်ခံအားပေးတယ်လို့ပြောပါတယ်စစ်ကောင်စီမပါတဲ့အာဆီယံနိုင်ငံရဲ့ဝင်ကြီးများအစည်းအဝေးကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတော့ယူရှာနိုင်ငံရဲ့ဝင်ကြီးရောက်လာတာဟာစစ်ကောင်စီအတွက်အားသေးတစ်ခွက်ဖြစ်နေပါတယ်ယူရှာစီကစီးပွားရေးနိုင်ငံရေးနဲ့စီးရေးအကူအညီတွေရနိုင်ပါတယ်တက်ချုပ်မင်းအောင်လှိုင်ယူရှာကိုသွားတာတလားမပြည့်ခင်မှာယူရှာနိုင်ငံရဲ့ဝင်ကြီးရောက်လာတာပါမကြာမီယူရှာရေနံကိုတင်သွင်းတော့မှာဖြစ်ပါတယ်ယူကရိန်းစစ်ပွဲကြောင့်ယူရှာဟာလက်နဲ့ရောင်းဖို့ခက်ခဲသွားနိုင်ပေမဲ့ရေနံဈေးကွက်အစ်စ်လေးရရှိသွားပါတယ်တကယ်တော့ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကလေးကစီအစိုးရဟာတရုတ်ကိုအာကိုပြီးယူရှာနဲ့ဆက်ဆံမှုမြင့်တင်ပါတယ်စစ်ဘိုလ်တွေတရုတ်နဲ့ယူရှာမှာတင်တန်းတက်ကြပါတယ
်ခင်မီစစ်လက်နက်မျိုးစုံရှိရင်အမြဲတမ်းတပန်းတာနေမယ်လို့စစ်တပ်ကယူဆတာမို့လက်နက်ပစ္စည်းဝယ်ယူတဲ့တိုင်းပြည်ကိုစစ်တင်တန်းသားအများအပြားဆေးလွတ်ပါတယ်လွတ်လပ်ရေးရခြင်းကစပြီး1962ခုစစ်အာဏာသိမ်းချိန်ထိ14နှစ်ကာလအတွင်းမှာစစ်မှုထမ်း 2,000 နီးပါးနိုင်ငံသားမှတင်နန်းတက်ကြပါတယ်။1963ကနေ1988ခုနှစ်အထိမဆလအစိုးရခေတ် 25 နှစ်အတွင်းမှာစစ်မှုထမ်း 900 ကျော်သာနိုင်ငံသားတင်နန်းတက်နိုင်ပါတယ်။နဝတစီအစိုးရခေတ် 1990ကနေ 2,000 ပြည့်နှစ်အထိ10နှစ်တာကာလအတွင်းစစ်မှုထမ်း 1,000 နီးပါးနိုင်ငံသားမှတင်နန်းတက်ပါတယ်။အဲ့ဒီထဲမှာ600ကျော်ကတရုတ်ပြည်ကိုသွားကြပြီးကျန်တဲ့လူတွေကအိန္ဒိယ၊ပါကစ္စတန်၊စင်ကာပူနဲ့ယူဂိုစလာဗီးယားကိုသွားကြပါတယ်။ရုရှားသွားသူက30ကျော်သာရှိပါတယ်။အခုတော့ရုရှားတင်နန်းစဉ်စစ်ဗို 9,000 လောက်ရှိနေပါပြီ။တရုတ်စစ်ပစ္စည်းအဝယ်များချိန်မှာတရုတ်ပြည်မှာတင်နန်းတက်သူများပါတယ
်။တရုတ်ကြီးစိုးမှုကိုတုတ်ပြန်မှုဗီယက်နမ်ကယူရှာနဲ့လက်တွဲတဲ့အစဉ်အလာကိုစစ်ကောင်စီကလိုက်လုံနေပုံရတယ်လို့သုံးသက်တာမျိုးလည်းရှိပါတယ်ယူရှာကတော့မြန်မာနဲ့ဗီယက်နမ်ကြောင်းတရုတ်နဲ့ဆက်ဆံရေးပြတ်မှာကိုလူလားမှာမဟုတ်ပါဘူးလိုချင်တာရနိုင်မှုအတွက်ယူကရိန်းစစ်ပွဲမှာယူရှာကိုစစ်ကောင်စီကအပြည့်အဝထောက်ခံပါလေဒါပေမဲ့ယူကရိန်းစစ်ပွဲကြောင့်ယူရှာဟာသူထုတ်တဲ့စစ်လက်နက်ပစ္စည်းတွေကိုအရင်လိုရောင်းချနိုင်မှာမဟုတ်တော့ဘူးလို့ ICG International Crisis Group ရဲ့ဩဂုတ်လ၄ရက်နေ့ထုတ်အစီရင်ခံစာမှာသုံးသပ်ထားပါလေယူကရိန်းစစ်ပွဲမှာဆုံးရှုံးပျက်စီးသွားတဲ့စစ်ပစ္စည်းတွေကိုအစားထိုးနိုင်မို့ကိစ္စဟာယူရှာရဲ့ပထမဦးစားပေးဖြစ်လာတာစစ်လက်နဲ့ဝယ်ယူဖို့အာရုံစိုက်နေတဲ့စစ်ကောင်စီအတွက်ဆုံးရှုံးမှုပဲဖြစ်ပါလေ
စစ်ကောင်စီလိုချင်တဲ့ခင်မီလေကြောင်းစစ်စင်ရေးပစ္စည်းတွေကိုပေးနိုင်မယ့်အခွင့်အလမ်းရုရှားမှာနေပါသွားပြီလို့ ICG ကသုံးသပ်ပါတယ်ရုရှားလူသမားကိုထောက်ခံလိုက်ရင်လိုချင်တာရနိုင်တယ်လို့ယူဆပုံရတဲ့စစ်ကောင်စီဟာမှန်းချက်နဲ့နှမ်းတွဲမကိုက်ဖြစ်နေပါတယ်။ယူကရိန်းရဲ့ပြင်းထန်တဲ့ခံစစ်ကိုကြုံတွေ့နေရတဲ့ရုရှားဟာစစ်အင်အားမှရောဩဇာအရှင်အဝါမှပါကြာဆင်းဖို့အလားအလာရှိပါတယ်။စစ်ကောင်စီကိုထောက်ခံတာရေတိုအကျိုးမြတ်ရဖို့သာဖြစ်ပါတယ်။ရုရှားစစ်တပ်ကသူကတပ်ချုပ်ကိုဂုံတူးဆောင်ပါမောက်ခဘွဲ့ပေးတာဟာဝါရဖြန့်စည်းရုံးရေးသဘောသာဖြစ်ပါတယ်။မြန်မာအခြေအနေပြောင်းလဲလို့ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုဝေးလံတဲ့ရုရှားကခံစားရမှာမဟုတ်ပဲအိမ်နီးချင်းတရုတ်ကသာခံစားရပါလိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ
်။ဒါပေမဲ့ဩဂုတ်လ25ရက်နေ့ထုတ် United States Institute of Peace စာရမှာတော့ရုရှားဝင်လာတာဟာတရုတ်အတွက်ပိုပြီးတောင်အကျိုးရှိတယ်လို့ပညာရှင်၄ဦးကသုံးသပ်ပါတယ်။စစ်ကောင်စီအာဏာသိမ်းခဲ့တဲ့ကတရုတ်မြန်မာကုန်သည်ကြီးများအသင်းလေသိန်းတီထောင်နိုင်တာကိုကြည့်ရင်စစ်ကောင်စီကိုထောက်ခံအားပေးနေတာသိရပါတယ်ယူရှာကိုမဆက်ဆံပိုင်းနေနိုင်ပေနဲ့တရုတ်ကိုတော့မဆက်ဆံလို့မရပါဘူးအာဆီယံနဲ့အရှေ့အာရှဒေသမှာတရုတ်ယဉ်ကျေးမှုလွှမ်းမိုးရာဒေသဖြစ်ပါတယ်နေပေါင်းထောင်ချီပြီးတရုတ်နဲ့ဆက်ဆံလာတဲ့အစီရင်လာရှိပါတယ်ယူရှာဝင်လာတာကိုတရုတ်ကမမှုပါဘူးယူရှာအိန္ဒိယအာဆီယံနိုင်ငံတွေရဲ့အပြုအမူဟာတရုတ်ရဲ့ရည်ရည်ချက်ကိုပိုပြီးတောင်ခိုင်မာလာအောင်လုပ်တယ်လို့ဖြစ်နေတယ်လို့ USIP ပညာရှင်၄ဦးကဆိုပါတယ်စစ်ကောင်စီအုပ်စုကတော့ယူရှာနဲ့တရုတ်နိုင်ငံရဲ့လမ်းစဉ်ကို ထောက်ခံတဲ့နီလန်သာရှိပါတော့တယ်စစ်ကောင်စီရဲ့လိုရွတ်တွင်တဲ့ပတ်သက်ပြီးတရုတ်မှာတာဝန်ရှိတယ်လို့နိုင်ငံတကာအသိုက်အဝိုင်းကယူဆနေချိန်မှာရုရှားကဝင်ရောက်ကူညီတာဟာတရုတ်ကိုအသက်ရှူချောင်စေတယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျာ